ဒေါင်ဆန်းစုကြည်ဟာမနေ့ကမကွေးတိုင်းမင်းဘူးမြို့ကနေပဲခူးတိုင်းအနောက်ချမ်းကိုရောက်ရှိပြီးလမ်းတစ်လျှောက်ကရွှေတောင်၊သဲကုံ၊ပေါင်းတဲ၊ဇီကုံ၊ဂျိုးပင်ကောင်းနဲ့လက်ပရန်ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ရွှေတောင်မြို့ကြာနီကန်ရုပ်ကော့ကဒေသခံတွေနဲ့တွေ့ဆုံစဉ်မှာဒေါင်ဆန်းစုကြည်ကလာမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်ကိုမကြည့်ပဲပါတီကိုကြည့်ပြီးမဲထည့်ဖို့ပြောတာဟာဒီမိုကရေစီကိုအခြေခံအောင်လုပ်နိုင်မဲ့ပါတီဟာ NLD ပါတီတစ်ခုသာရှိတဲ့အတွက်ကြောင့်လို့အခုလိုပြောပါတယ
်။ဒီမိုကရေစီစနစ်ကိုအခြေခံအောင်လို့ကျမတို့လုပ်ချင်တယ်။ကျမတို့ကလုပ်နိုင်တဲ့အရေးချင်းရှိတယ်လို့ကျမတို့ယုံကြည်တယ်။ဒါနဲ့ဒီလိုပြောကြရတယ်ကျမတို့ကလုံးဝအပြည့်အနာသာမရှိတဲ့အဖွဲ့လို့ကျမတို့ဆိုလိုတာမဟုတ်ပါဘူး။ဒီမိုကရေစီခိုင်မြဲအောင်လုပ်နိုင်တဲ့အရေးချင်းရှိတယ်။ပြည်သူရဲ့ထောက်ခံမှုနဲ့ဆိုရင်ကျမတို့လုံးဝဖြစ်ပါတယ်။
တဲကုံမျိုးဝပုတ်ကျွေးရမှာလဲဒေတာကန်တွေနဲ့တွေ့ဆုံခဲ့ပြီးရေပေးတင်ခဲ့တဲ့ဒေတာတွေမှာပြန်လဲထူထောင်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောခဲ့ပါတယ
်။ပြန်လဲထူထောင်ရေးလုပ်တာဟာအဓိကအားဖြင့်တော့အစိုးရလိုအပ်တဲ့ကိစ္စဖြစ်ပါတယ်။အစိုးရလုံးမှတိတိရရလုပ်နိုင်မှာပါ။ကျမတို့အဖွဲ့အစည်းတွေကဝိုင်းပြီးတော့ပံ့ပိုးနိုင်ရုံပဲရှိပါတယ်။ဘာဖြစ်လို့အစိုးရလိုအပ်မလဲဆိုတော့ဒီပြန်လဲထူထောင်ရေးမှာဆိုပြီးပြန်လဲနေရာချရမယ့်ကြွားတွေရှိတယ်။ပြန်လဲပြီးတော့ဆောက်ရမယ့်ဥပမာအားဖြင့်စာတင်ကြောင်းနေရှိတယ်။နောက်ပြီးတော့ယောဂမပြန့်ပွားအောင်လို့ကျမရေးရလုံးကန်ရမယ်ကိစ္စတွေလည်းအများကြီးရှိပါတယ်။ဒါဥဆောင်ပြီးတော့လိုအပ်မှာတော့အစိုးရပဲဥဆောင်ပြီးတော့လိုအပ်ပါပါ။
ပေါင်းတယ်မျိုးမှာတော့ရွေးကောက်ပွဲမှာပယ်မဲမဖြစ်အောင်ဒစိမ့်တုံးတွေကိုဘလို့နှိပ်ပြီးပေးရမယ်ဆိုတာနဲ့ပတ်သက်ပြီး NLD အနေနဲ့ပညာပေးတွေဆောင်ရွက်မယ်လို့ပြောခဲ့ပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ကဝန်ထမ်းတွေကိုဖိအားပေးနေတာတွေရှိနေတယ်လို့ကြားသိရကြောင်းနဲ့အဲ့ဒီလိုလုပ်တာဟာဥပဒေနဲ့ဆန့်ကျင်နေတယ်လို့ပြောပါတယ
်။နောက်ဆုံးရှာတော့မဲပေးတဲ့နေ့မှာကိုမဲကိုပေးနိုင်အောင်လို့လုပ်နေတာကိုတယောက်ပဲရှိတာ။ဒါပေမဲ့ချိတ်ချောက်ပြီးတော့မဲပေးခိုင်းနေတယ်ကြိုက်ပြောတဲ့အချိန်ကမပေးပါနဲ့။သူတွေဆိုရင်ကျမနားလည်သွားဆိုတချို့ဌာနဆိုင်ရာမှာဆိုဝန်ထမ်းတွေကလည်းအဲ့လိုပြားပေးနေတယ်လို့ကျမကြားရတယ်။ဒီအားပေးတော့ဟိုဖွဲ့ကိုရှေ့မှာဒီဖွဲ့ကိုရှေ့မှာဆိုတာကအဲ့ဒါမှသူတွေနဲ့ဆန့်ကျင်တဲ့ကိစ္စပါ။အဲ့ဒါဘယ်လိုဖြစ်မှာလဲ။
စီကုံမြို့ဥရောလမ်းမှာဒေသခံတွေနဲ့တွေ့ဆုံစဉ်ပြည်သူတွေအနေနဲ့1990ခုနှစ်တုန်းကလိုပဲမဲပေးမှန်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ
်။အဲ့ဒီ1990ရွေးကောက်ပွဲတုန်းကပြည်သူဟာအင်တာမတာဝန်ချိန်ခဲ့ပါတယ်။အဲ့တော့သိအရေးကြီးပါတယ်ပါတီတွေများနေတဲ့ခါကျပြည်သူကဘယ်ဟိုမဲပေးရမှမသိပဲနဲ့မဲတွေကွဲသွားပြီးတော့အရင်အာဏာရှင်စနစ်ကိုထောက်ခံတဲ့ပါတီပဲပြန်နိုင်မှာပဲပြောရပါတယ်
ဒေါအောင်ဆန်းစုကြည်ဟာပြီးခဲ့တဲ့ဩဂတ်လ10ရက်နေ့ကရန်ကုန်ကနေစတင်ထွက်ခွာလာတာဖြစ်ပြီးမကွေးတိုင်းကမြို့တွေကိုအရင်သွားရောက်ကရေပေးအလှလဲပေးအပ်ခဲ့ပါတယ်။ဒီကနေ့မနက်ပြည်မြို့ကနေပြန်လဲထွက်ခွာလာပြီးဒီကနေ့ညရန်ကုန်မြို့ကိုပြန်လဲရောက်ရှိမှဖြစ်ပါတယ်ရှင်။